မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2019ခုနှစ် April 26ရက်တောက်ကြနေညနေခင်းမြန်မာဘာသာစီစဉ်နေကိုညနေ6နာရီခွဲကနေ9နာရီထိ 9.19.25 တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါခင်ဗျာဒီညနေစီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေမှာတော့အင်အားဖြင့်ဆန်ကလုံးမုန်တိုင်းကန့်သက်တာမနေ့နောက်ပိုင်းမှာပဲမိုးဇမ်ဘစ်နိုင်ငံမြောက်ပိုင်းဝင်ရောက်တိုက်ခတ်သွားပါတယ်မြန်မာနိုင်ငံအနှက်ငါထောင်နေမှာဖမ်းဆီးခံထားရတဲ့အကျဉ်းသား9000နီးပါးပြန်လွတ်ပြေးဖို့သမ္မတဦးဝင်းမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ့်ထဲမှာတော့နိုင်ငံတော်ကအကျဉ်းသား9ခုကနေအကျဉ်းသား6000ကျော်ကိုသမ္မတအမိန့်နဲ့ဒီကနေ့မှာလွန်ကြီးချမ်းသာခွင့်ပေးလိုက်ပြီဖြစ်ပါတယ်
ဒီနေ့တိုင်းခုနှစ်ခုကအဖွဲ့ရယ်အဲဒီအဖွဲ့တွေကိုပြန်စီစဉ်ပြီးတော့6000ကျော်လေးရရှိဒီနေ့ပြန်လို့နောက်တော့လည်းကျွန်တော်တို့အောက်ပိုင်းမှာရှိတဲ့အကျဉ်းထောင်တွေ
နိုင်ငံတော်သမရယုံပြောခွင့်ရဦးစောထေးပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြခင်မှာနားဆင်ရမှာပါတပ်ပြင်ကချင်စစ်ဘေးရှောင်တွေနေရပြန်နိုင်ဖို့အတွက်ကချင်လူသားချင်းစာနာမှုကော်မတီနဲ့မြို့သားပြန်လည်တင်းမြဲရေးအရေးနဲ့ငင်းငယ်ရေးကော်မတီတို့တွေ့ဆုံခဲ့တဲ့အကြောင်းတခါအမေရိကန်ဒုသမ္မတဟောင်းဂျိုးဘိုင်ဒန်လာမယ့်2020သမ္မတရွေးကောက်ပွဲဝင်မယ်ဆိုတဲ့အပေါ်သဘောထားအမြင်တွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းနဲ့မတိုင်ခင်အခုတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်စုမြတ်မနိုကအကြီးညာပေးမှာဖြစ်ပါတယ်ဗျာ
ဆန်ကလုံးမွန်တိုင်းကနေတာမနေ့နောက်ပိုင်းမှာပဲမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တိုက်ခတ်သွားပါတယ်မွန်တိုင်းတန်တင်မယ်လို့ခန့်မှန်းထားတဲ့ဒေသကလူပေါင်း3000လောက်ကိုဘေးလွတ်ရာပြောင်းရွှေ့ပေးခဲ့ရတဲ့အကြောင်းလဲအရေးပေါ်ခေစရေးတာဝန်ရှိသူတွေကပြောပါတယ်အင်အားဖြင့်ဆန်ကလုံးဤတိုင်းဝင်ရောက်ပြီးတရင်ပတ်နိုင်ငံအကြံမှာပဲနောက်ထပ်ဆန်ကလုံးနဲ့ဂျုံရတာပါဆန်ကလုံးဤတိုင်းကိုတော့ကမ္ဘာတောင်ပိုင်းချမ်းမှာအတိအပြောက်အများဆုံးမွန်တိုင်းတစ်ခုဖြစ်နေလဲကုလသမဂ္ဂကပြောဆိုထားပါတယ်အင်အားဖြင့်ဆန်ကလုံးမွန်တိုင်းနေဝင်ရောက်လို့မရှိတဲ့ဒေသကိုတိုက်ခိုက်လိမ့်မယ်လို့မျှော်လင့်ထားတဲ့ကနက်ဆန်ကလုံးကပို့ပြီးတော့အင်အားပြင်းနေတဲ့အကြောင်းလဲတာဝန်ရှိသူတွေကသတိပေးနေတာပါမိုဇမ်ဘစ်နိုင်ငံမှာမွန်တိုင်းရာသီတစ်ခုအတွင်းအင်အားဖြင့်ဆန်ကလုံးမွန်တိုင်းတစ်ခုစတဲ့ခံရတာဒီချိန်ဟာပထမဆုံးဖြစ်တယ်လို့လဲကုသမဂကပြောပါတယ်မိုဇမ်ဘစ်နိုင်ငံကိုမြောက်ခင်ကနက်ဆန်ကလုံးဖျက်ဆီးခဲ့တဲ့ကော်မိုရိုကျွန်းနိုင်ငံမှာတော့လူသုံးသေဆုံးခဲ့ပါတယ်
အသေးခံဘုံခွဲမှုတွေကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့သီရိလင်္ကာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေတောက်ချတဲ့ဝိပုပွဲအတွက်နိုင်ငံတော်ဝန်ဗလီတွေနားမှာလုံခြုံရေးထောင်နဲ့ချီချထားပါဗျ။မွတ်စလင်အစွန်းရောက်တွေရဲ့တိုက်ခိုက်မှုတွေကိုလက်တုံပြန်မှာစိုးရိမ်တဲ့အတွက်ဒီကနေ့တောက်ချတဲ့ဝိပုပွဲကိုမတက်ကြသူမွတ်စလင်တော်တော်များများလည်းရှိပါတယ်။နိုင်ငံတော်ဝန်မွတ်စလင်တွေသာမကဗုဒ္ဓဘာသာဝင်တွေ၊ခရစ်ယာန်တွေနဲ့ဟိန္ဒူဘာသာဝင်တွေအားလုံးလုံခြုံရေးစိုးရိမ်နေကြတယ်လို့ဗလီတက်လာသူတယောက်ကပြောပါတယ်။နောက်ထပ်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့သီရိလင်္ကာအာဏာပိုင်တွေကပြောကြားထားတာကြောင့်ဘာသာရေးအဆောက်အဦတွေကို April 26ဒီကနေ့ကနေပြီးတော့ April 28ရက်တနင်္ဂနွေနေ့အထိရှောင်ကြဖို့ American တပ်ရုံးကလည်းအကြံပြုထားပါတယ်။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကတိုက်ခိုက်မှုတွေကိုအဓိကကြိုးကင်သူအဖြစ်မတင်ကြတဲ့အစွန်းရောက်ဒီမွတ်စလင်တရားဟောဆရာ Zaran Hashim ဟာ Shangri-La Hotel တိုက်ခိုက်မှုအတွင်းမှာတေဆုံးသွားတယ်လို့သမ္မတမိုက်ထရီပါလာစရိစာနာကပြောကြားခဲ့ပါတယ်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပြီးလွတ်မြောက်နေသူ80ကိုလည်းသီရိလင်္ကာလုံခြုံရေးတွေလိုက်လံရှာဖွေနေပါတယ်ခရစ်ယာန်ဘာသာဝင်တွေရဲ့ Easter တနင်္ဂနွေဘာသာရေးပွဲတော်နေ့တုန်းကကိုလံဘိုမြို့တော်ကခရစ်ယာန်ဘုရားကျောင်းတွေနဲ့ဟိုတယ်တွေကိုဘုံးခွဲတိုက်ခိုက်ခဲ့မှုဟာသူတို့ရဲ့လက်ချက်လို့ IS စစ်သွေးကြောအဖွဲ့ကပြောကြားထားပါတယ်တိုက်ခိုက်မှုတွေအတွင်းမှာလူပေါင်း250ထက်မနည်းသေဆုံးခဲ့ပါတယ်အစောပိုင်းကတော့သေဆုံးသူအရေအတွက်ကို350ကျော်လို့ပြောထားပေမဲ့ကြာသာရင်းနေ့တုန်းကတော့သေဆုံးသူစရင်းကို250ထက်မနည်းလို့တာဝန်ရှိသူတွေကပြင်ဆင်ထုတ်ပြန်ပါတယ်အလောင်းတချို့ကိုနှစ်ခါပြန်ရေတွက်ခဲ့မိတာကြောင့်လို့သီရိလင်ကအစိုးရကပြောပါတယ်ရှင
်2016ခုနှစ်တုန်းကမြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးတနစ်ကျော်ကြာထိန်းသိမ်းခံခဲ့ရတဲ့ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကိုစိတ်ကူးစရာဈေးဖြင့်မြောက်ကိုရီးယားကအမေရိကန်ကိုဒေါ်လာ200,000တောင်းခံခဲ့တဲ့အကြောင်း Washington Post တင်စာကပေါ်ပြလိုက်ပါတယ်သတိလေးမင်းမျိုးနေချင်းအမေရိကန်ကိုပြန်ပို့ပေးဖို့စီစဉ်မှာလွှတ်ပြောင်းလက်ခံမှုအဓိကတာဝန်ယူခဲ့ရတဲ့အမေရိကန်ရရှိကစိတ်ကူးစရာဈေးဒေါ်လာ200,000ပေးဖို့သမတ်တော်နဲ့ထရန်ညွှန်ကြားချက်အရလက်မှတ်ထိုးသဘောတူခဲ့တာဖြစ်တယ်လို့လည်းနှိစက်သူတွေကကိုကပြီးတရင်ကဖော်ပြထားတာပါ။နောက်ပိုင်းအမေရိကန်မှာတည်ဆုံသွားတဲ့ဝမ်ဘီယာအတွက်ကျန်းမာရေးဆောင်ရှားမှုကုန်ကျစရိတ်ကိုအမေရိကန်ဗန်နိုင်းဝန်ကြီးဌာနထံတောင်းခံခဲ့တယ်လို့လည်းဆိုပေမဲ့အမေရိကန်ဆိုရကပေးမပေးဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။အင်ပြီးတော့ပြောခွင့်ရဆာရာဆန်ဒါစ်ကတော့ပြန်ပေးဆွဲဖမ်းဆီးခံရသူတွေလွတ်မြောက်ရေးစစ်ဆေးညှိနှိုင်းမှုတွေနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုလို့မရှိတဲ့အကြောင်းနဲ့ဒီတွေ့လည်းအောင်မြင်မှုရတာဖြစ်တယ်ဆိုပြီး Twitter လူမှုကွန်ရက်ကနေတုံ့ပြန်ထားပါတယ်။ မြန်ကိုရီးယားမှာဖန်ဆီးခံထားသူတွေလွတ်မြောက်ရေးအတွက်အစိုးရကဘာမှပေးကြတာမရှိဘူးလို့ပြီးခဲ့တဲ့စက်တင်ဘာလ30ရက်နေ့ထိသမ္မတထရန့်ကယုံကြည်ထားတဲ့အကြောင်းလဲ Washington Post သတင်းစာကရေးသားခဲ့တာပါ။ဝမ်ပီယာကတော့မြန်ကိုရီးယားကဟိုတယ်တစ်ခုမှာနှစ်ဖူးစည်းစာတမ်းတစ်ခုကိုခိုးယူမှုနဲ့2016ဇန်နဝါရီလထဲမှာဖန်ဆီးခဲ့တာဖြစ်ပါတယ်။ဖန်ဆီးခံရတဲ့အချိန်မှာအသက်21နှစ်သားရှိသေးတဲ့ဝမ်ပီယာနောက်ပိုင်းတရားရုံးတစ်ခုမှာရုံးထုတ်ရမှာတော့ဝမ်နဲ့ပန်းနဲ့တောင်းပန်တဲ့ဗီဒီယိုတစ်ခုထွက်ပေါ်လာရတာကအင်တာနက်လူမှုကွန်ရက်တွေမှာပါအကြီးအကျယ်ပြန့်နှံ့နေတာပါ။2016မတ်လမှာတော့သူ့ကိုအပြစ်ရှိကြောင်းဆုံးဖြတ်ပြီးမြောက်ကိုရီးယားမှာပဲအလုတ်ကျန်းတဲ့1095နှစ်ကြက်ခံမှုစီရင်ချက်ချခံခဲ့ရတာဖြစ်ပါတယ်
။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်အန်ဟာရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံခဲ့ပြီးတဲ့နောက်ဒီကနေ့ခီးစဉ်ကိုအဆုံးသတ်ပြီးမြောက်ကိုရီးယားကိုပြန်သွားပါပြီ။မပြန်ခဲ့အစောပိုင်းကတော့စစ်တွင်းကြာဆုံးခဲ့သူတွေအတွက်ထိမ့်မှန်နေရာကိုတွားရောက်လွှမ်းသူပန်းခွေချခဲ့ပါတယ်။ကြာသားရီနေ့ကသမ္မတပူတင်နဲ့ထိပ်သီးဆွေးနွေးပွဲအတွင်းမှာကင်ဂျွန်အန်ကအမေရိကန်သမ္မတနဲ့ဒုတိယအကြိမ်ဗီယက်နမ်နိုင်ငံမှာထိပ်သီးတွေ့ဆုံစဉ်ကအမေရိကန်ဘက်ကမြောက်ကိုရီးယားအပေါ်စိတ်ကောင်းစေတနာမထားခဲ့ဘူးလို့ပြောကြားခဲ့ပါတယ်။ကိုရီးယားကျွန်းဆွယ်ငြိမ်းချမ်းလုံခြုံရေးဟာအမေရိကန်ရဲ့သဘောထားအပေါ်မူတည်နေတယ်လို့ကင်ဂျွန်အန်ကပြောခဲ့တဲ့အကြောင်းမြောက်ကိုရီးယားအစိုးရပိုင်း KCNA သတင်းမှဖော်ပြထားပါတယ်။ရှင်မတိုးနောက်မဆုတ်ဖြစ်နေတဲ့မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနဲ့မြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ပိတ်ဆို့တံခါးမှုတွေဖယ်ရှားရေးကိစ္စတွေပြည်လည်အောင်လို့သူကြားဝင်ဆောင်ရွက်ပေးဖို့လိုလားတယ်လို့ရုရှားသမ္မတပူတင်ကပြောကြားခဲ့ပါတယ်။မြောက်ကိုရီးယားအပေါ်အမေရိကန်ကတံခါးအရေးယူမှုတွေဆက်လက်ရှိနေတဲ့ကိစ္စကြောင့်သမ္မတထရမ့်နဲ့ကင်ဂျွန်အန်တို့ရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့တာပါ။နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆိုင်ရာအမေရိကန်နဲ့ဆွေးနွေးမှုတွေရပ်နေချိန်မှာမြောက်ကိုရီးယားကောင်ဆောင်ကရုရှားနိုင်ငံကိုပထမဆုံးတွားရောက်ပြီးရုရှားသမ္မတနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ
်။ UAE ကအတန်ညနေဘက်မြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ View American တင်မြန်မာပိုင်းစီစဉ်ရဲ့တောက်ကြန်ညနေခင်းသတင်းတွေကိုဆက်လက်ကြည့်ညံနေပါတယ်။မြန်မာနိုင်ငံနဲ့ငါထောင်နေမှာဖန်ဆီးခံထားတဲ့အကျဉ်းသား9000နီးပါးကိုပြန်လွှတ်ပေးဖို့သမ္မတဦးဝင်းမြင့်ကဒီနေ့ပဲအမိန့်ထုတ်ပြန်လိုက်ပါတယ်။မြန်မာရိုးရိုးနှစ်တကူထိမ့်မှတ်ဖြစ်နေရောစာနာထောက်ထားတဲ့အနေနဲ့ပါအကျဉ်းသား6948ယောက်ကိုစီဗန်ကန်သတ်မှတ်ချက်တွေမထားပဲပြန်လွှတ်ပေးမယ်လို့လည်းသမ္မတရိုးရိုးထုတ်ပြန်ချက်မှာဖော်ပြထားတာပါ။ဒီနေ့လွှတ်မြောက်လာသူတွေထဲမှာတော့ကချင်ပြည်နယ်ကတိုက်ပွဲတွေအတွင်းပိတ်မိနေတဲ့သူတွေအရေးချိုးပန်းရင်းဖန်ဆီးခံခဲ့ကြတဲ့ကချင်တိုင်းနယ်တက်ကြွလှရှားသူဦးစောချက်ဦးလွန်ဆောင်တို့ပြင်လက်နက်ကင်ဖွဲ့စည်းနေစစ်တုံးမှုနဲ့ဖန်ဆီးခံထားတဲ့ဦးစီကောင်တို့လည်းမြကြီးနားချင်းထောင်ကပြန်လည်လွတ်မြောက်လာပါတယ်။သမရရဲ့အမိန့်ချင်ရချင်းမှာတော့နောက်ထပ်ကြံနေသေးတဲ့အကျဉ်းသားတွေကလွတ်တင်လွတ်ထိုက်တဲ့သူတွေကိုစနစ်တကျစီစဉ်နေပြီးထပ်မံလွတ်ပေးဖို့စီစဉ်ထားတယ်လို့လည်းပြောဆိုထားပါ။စန်တီအသင်းမှာတော့ကလည်းအကျဉ်းသား9000ယောက်ကိုသမရအမိန့်နဲ့ပြန်လွတ်ပေးခဲ့ပေမဲ့ဖန်ဆီးခံထားတဲ့တက်ကြွလှရှားသူတွေနိုင်ငံရေးအကျဉ်းသားတွေပါမလာတဲ့အတွက်စိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်။အကျဉ်းသားတွေပြန်လွတ်ပေးနေတဲ့အချိန်တည်းမှာပဲသတင်းမီဒီယာသမားတွေတက်ကြွလှရှားသူတွေကိုဖန်ဆီးရေးရမှုတွေတိုးလာနေတဲ့ပုံမှာလည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်ဝန်နဲ့လူခွင့်ရေးအဖွဲ့တွေကဆိုရင်နေပါတယ်နိုင်ငံကလူခွင့်ရေးလှရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကလည်းဒီနေ့ပဲကြီးညာချက်စာထုတ်ပြန်လိုက်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုသူတွေသတင်းမီဒီယာတွေပေါ်ဖန်ဆီးရေးယူနေတဲ့ဥပဒေတွေကိုအမြန်ဆုံးဖျက်သိမ်းဖို့လည်းတိုက်တွန်းထားပါတယ
်တရုတ်အစိုးရရဲ့ BRI ရဲဝန်းနဲ့ပိုလန်မှစီမံကိန်းဆိုင်ရာဒုတိယအကြိမ်အပြည့်ပြည့်ဆိုင်ရာညီလာခံအတွက်နိုင်ငံတော်အတိုင်ပင်ခံဒေါင်ဆန်းစုကြည်တရုတ်နိုင်ငံမှာရောက်ရှိနေစဉ်အတွင်းမှာတရုတ်နဲ့မြန်မာနှစ်နိုင်ငံဖွံ့ဖြိုးရေးဆိုင်ရာသဘောတူစာချုပ်တွေကိုတက်ဆိုင်ရာတာဝန်ရှိသူတွေကြားမှလက်မှတ်ရေးထိုးခဲ့ကြပါတယ်2019ကနေ2030ခုနှစ်အထိတရုတ်မြန်မာစီးပွားရေးဇင်းကြံပူးပေါင်းဆောင်ရွက်မှုအစီအစဉ်ဆိုင်ရာနားလည်မှုစာချုပ်လွှာနှစ်နိုင်ငံစီးပွားရေးနဲ့ကုန်သွယ်ရေးပူးပေါင်းဆောင်ရွက်ဖို့အတွက်၅နှစ်ဖွံ့ဖြိုးမှုအစီအစဉ်ရေးဆွဲရေးဆိုင်ရာနားလည်မှုစာချုပ်လွှာစီးပွားရေးနဲ့နည်းပညာပူးပေါင်းဆောင်ရွက်ရေးဆိုင်ရာသဘောတူစာချုပ်တွေကိုလက်မှတ်ထိုးခဲ့ကြတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်။တရုတ်နိုင်ငံကနေအာရှဥရောပအာဖရိကတိုက်နိုင်ငံတွေကိုဆက်သွယ်ပေးတဲ့ခေတ်သစ်ပိုလန်မှကြီးဖောက်လုပ်နေတာနဲ့ပတ်သက်တဲ့ဒုတိယအကြိမ် BRI အပြည့်ပြည့်ဆိုင်ရာညီလာခံဖွံ့ဖြိုးမိန့်ခွန်းမှာတော့တရုတ်သမ္မတရှီဂျင်ပင်က BRI စီမံကိန်းတွေကတရုတ်နိုင်ငံတိုးတက်ရေးအတွက်အခွင့်အလမ်းတွေဖန်တီးနေတဲ့တစ်ချိန်တည်းမှာ နိုင်ငံတွေကြားပူးပေါင်းဆောင်ရွက်မှုတိုးတက်စေရင်နိုင်ငံတကာကုန်သွယ်ရေးအတွက်အခင်းကျင်းသစ်ကိုဖန်တီးနိုင်ဖို့ရည်ရွယ်လုပ်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။စီမံကိန်းနဲ့ပူးပေါင်းပါဝင်တဲ့နိုင်ငံတွေမှာအခြေခံအဆောက်အုံတိုးတက်အောင်တရုတ်ကကူညီပေးနေတယ်ဆိုပေမဲ့အဲ့ဒီနိုင်ငံတွေအနေနဲ့မြောက်များတဲ့အကျွေးပြိကုံတာကြောင့်ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းအပေါ်ဝေဖန်စရာအငင်းပွားစရာတွေလည်းဖြစ်နေတာပါ။ဒါပေမဲ့တရုတ်ကတော့ကောင်းမွန်တဲ့ရည်ရွယ်ချက်နဲ့ဆောင်ရွက်နေတာဖြစ်ပြီးဘယ်သူ့ကိုမှအကျွေးပြိအောင်လုပ်နေတာမဟုတ်ဘူးလို့အကြိမ်ကြိမ်ညှဉ်းဆန်နေပါတယ်။ဘုံဖွံ့ဖြိုးတိုးတက်ရေးနဲ့တာယာဝါပြောရေးအတွက်ကမ္ဘာနိုင်ငံတွေကြားချိတ်ဆက်ပူးပေါင်းဆောင်ရွက်ရေးကိုပြင့်တင်ဖို့လိုအပ်တယ်လို့သမ္မတရှီဂျင်ပင်ကဒီကနေ့မင်ကွန်းနဲ့မှပြောသွားပါတယ်။စီပွားရေးဖွံ့ဖြိုးတိုးတက်စေအောင်စီပွားရေးအခွင့်အလမ်းတွေပို့ပြီးဖွင့်ပေးမယ်လို့လည်းကတိပြုသွားပါတယ်။ဒီနီလာကန်ကိုဒေါက်ဆန်းစုကြည်အပါအဝင်ကမ္ဘာနိုင်ငံပေါင်း30ကျော်ကကောင်းဆောင်တွေတက်ရောက်နေကြပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနိုင်ငံရေးရဲ့လက်ထောက်ဝန်ကြီးဒေးဗစ်ဟေးဟာရှေ့လာဆက်မှာမြန်မာနိုင်ငံကိုတွားရောက်ပြီးနိုင်ငံရေးလူ့ခွင့်ရေးနဲ့လူသားချင်းစာနာမှုအခြေအနေတွေကိုလေ့လာခဲ့ခတ်ဖို့စီစဉ်ထားပါတယ်။မေလ10ရက်နေ့ကနေ3ရက်နေ့ထိတွားရောက်မဲ့ခီးစဉ်တွင်မြန်မာစုကတာဝန်ရှိသူတွေအရက်ဖက်လူမှုဖွဲ့စည်းရေးခေါင်းဆောင်တွေနဲ့တွေ့ဆုံမှာဖြစ်ကြောင်းလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ထားတာပါ။တွေ့ဆုံရမှာမြန်မာနိုင်ငံကဒီမိုကရေစီအသွင်ကူးပြောင်းရေးပြစ်ခတ်တွေဆုံးသက်ရေးငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးကြိုးပမ်းမှုတွေအောင်မြင်ရေးရခိုင်ပြည်နယ်ကလူသားချင်းစာနာမှုနဲ့လူ့ခွင့်ရေးဆိုင်ရာအချက်အလက်တွေကိုဖြည့်ရှင်းရေးကိစ္စတွေအာရုံစိုက်ဆွေးနွေးသွားမယ်လို့လည်းဖော်ပြထားပါရဲ့။ဝန်ကြီးဟေးရဲ့အာရှခီးစဉ်ဖြစ်မြန်မာနိုင်ငံအပြင်ထိုင်းအင်ဒိုနီးရှားဂျပန်နိုင်ငံတွေကိုလည်းတွားရောက်မှာပါ ခီးစဉ်စဖြစ်ရှေ့သတင်းပတ်မှာအင်ဒိုနီးရှားနိုင်ငံကိုတွားတဲ့အခါမှာတော့အစိုးရတာဝန်ရှိသူတွေအရက်ဖက်ဖွဲ့စည်းတွေလူငယ်ကောင်းဆောင်တွေနဲ့တွေ့မှာဖြစ်ပါတယ်အင်ဒိုနီးရှားနိုင်ငံအပြီးထိုင်းနိုင်ငံခီးစဉ်မှာတော့နှစ်နိုင်ငံဆက်ဆံရေးဒေသတွင်းနဲ့အာဆီယံအသင်းဆက်ဆံရေးကိစ္စတွေကိုဆွေးနွေးသွားဖို့ရှိသလိုခီးစဉ်နောက်ဆုံးဖြစ်ဂျပန်နိုင်ငံကိုတွားတဲ့အခါမှာတော့ဂျပန်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံပြီးအမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးအပြန်အလှန်ကြိုးစည်းပွားဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားမယ်လို့လည်းနိုင်ငံကြေးဝန်ကြီးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်
အီရန်နိုင်ငံကနေဆီးရီးယားနိုင်ငံကို IS အကြမ်းဖက်သမားတွေအတရားဓမ္မခေါ်ဆောင်ပေါင်းသင်းကျွပြူတာခံခဲ့ရတဲ့ယာစီဒီအမျိုးသမီးတွေရဲ့ကလေးတွေကိုသူတို့ရဲ့လူမှုအတိုင်းဝိုင်းတွေကိုပြန်လက်ခံမယ်လို့ယာစီဒီသာသနာကောင်စီကကြေညာလိုက်ပါတယ်။ယာစီဒီအမျိုးသမီးတွေနဲ့ IS တိုက်ခိုက်ရေးသမားတွေရဲ့တာသမီးတွေကိုလက်ခံတင်မတဲ့နှစ်နဲ့ချီအငင်းပွားနေတဲ့ပြဿနာအဆုံးသတ်စေဖို့အခုလိုဆုံးဖြတ်တာဖြစ်တယ်လို့သာသနာကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သူတို့ဘလို့မှမတက်နိုင်တဲ့အဖြစ်တွေကိုရင်ဆိုင်ခဲ့ရတာကြောင့်အသက်ရှင်ကျန်တဲ့ယာစီဒီအားလုံးကိုပြန်လက်ခံမယ်လို့ယာစီဒီအကြီးအကဲကကြေညာချက်ထဲမှာရေးထားပါတယ်။ယာစီဒီအမျိုးသမီးတွေကိုဘာသာဒါရီအတိုင်းဝိုင်းနဲ့ပြန်အဝင်ခံမယ်လို့ဒီဘာသာရေးကောင်းဆောင်တွေက2014ခုနှစ်တုန်းကဆုံးဖြတ်ခဲ့ပေမဲ့ IS တိုက်ခိုက်ရေးသမားတွေနဲ့ရထားတဲ့သူတို့ကလေးတွေရဲ့ရှေ့ရေးဟာဒီအရင်တုန်းကမရေမရာဖြစ်နေတာဖြစ်ပါတယ်ရှင
်။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မဆုမြတ်မွန်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းအခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေကို VOA internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့အကျဉ်းသားတွေပြန်လော့ပေးတဲ့သတင်းနဲ့စကြပါတယ်။တိုင်းနယ်ပြည်နယ်အကျဉ်းဆောင်ခုနှစ်ခုကအကျဉ်းသား6000ကျော်ကိုဒီကနေ့မှနိုင်ငံတော်သမ္မတကလွှင့်ရင်းချမ်းသာခွင့်ပေးလိုက်ပြီဖြစ်ပါတယ်။ဒါဟာပြီးခဲ့တဲ့မြန်မာနစ်ဆန်တင်းနေကအကျဉ်းသား9000ကျော်ကိုသမ္မတလွှင့်ရင်းခွင့်ပေးခဲ့ပြီးတဲ့နောက်ဒီဧပြီလအတွင်းမှာဒုတိယအကြိမ်မြောက်လွှင့်ရင်းချမ်းသာခွင့်ပေးလိုက်တာဖြစ်ပါတယ်။အခုတစ်ခေါက်မှလည်းနိုင်ငံရေးအကျဉ်းသားလွတ်မြောက်သူဦးရေအနေကျင်းသာပါရာဖြစ်ပါတယ်ပြည်စုံကိုတော့ကိုကောင်းဆန်ဟိန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
ဒီလအတွင်းနိုင်ငံတော်တမန်သားရဲ့ဒုတိယအကြိမ်လွန်ကြီးချင်းသာကွေထုတ်ပြန်ခဲ့တာမှာတိုင်းနယ်ပြည်နယ်ခုနှစ်ကူကအကျဉ်းသား6000ကျော်ကိုလွန်ကြီးကွေပေးလိုက်တာပါအခုတစ်ခါလွန်ကြီးချင်းသာကွေပေးတာနဲ့ပတ်သက်ပြီးနိုင်ငံတော်တမန်သားရုံးကပြောရေးဆိုခွင့်ရှိသူဦးစောတေကအခုလိုပြောပါတယ
်အခုဒီနေ့ပြန်လွတ်တာကကျွန်တော်ကချင်ပြည်နယ်ကယားပြည်နယ်ကရင်ပြည်နယ်စကိုင်းတိုင်းနောက်တနင်္သာရီတိုင်းဒေသကြီးပဲခူးတိုင်းမကွေးတိုင်းဒီနေ့တိုင်းခုနှစ်ခုကအဖွဲ့ရယ်အဲ့ဒီအဖွဲ့ကိုပြန်စစ်ဆေးပြီးတော့6948ကိုဒီနေ့ပြန်လို့နောက်တစ်တုတ်လည်းကျွန်တော်တို့အောက်ပိုင်းမှာရှိတဲ့အကျဉ်းထောင်တွေနဲ့အကျဉ်းကျနေတဲ့ဟိုအဖွဲ့ပြန်လို့ဖို့ဟိုကျွန်တော်တို့ပြန်လို့တာအဓိကအဖြစ်ပေါ့နော်ဟိုဘုရားစေဝါပုံမှန်15လောက်ရဲ့လောက်ရဲ့အဲကင်ဆောင်မှုနောက်တစ်ခုကဘုရားစေဝါ30လောက်မှုပုံမှန်16ဒါနဲ့ပတ်သက်လို့ဟိုအကျဉ်းကျကန်နေတဲ့သူတွေအဲ့ဒါကြီးဦးစားပေးပြီးလုပ်ပါတယ်နောက်အခုကျွန်တော်တို့ပြန်ပြီးလုပ်နေတဲ့တချို့ဟိုဒီဟိုဖွဲ့ကိုတိုင်းသားလေးတိုင်းဖွဲ့ပြီးကျွန်တော်တို့သမရနဲ့တာမင်ငန်စီကိုအချင်းအချင်းတော်တွေမှာကြာခံနေတယ်သူတို့တပ်ဖွဲ့ဝင်တွေပြန်လုပ်ပေးဖို့တင်ပြထားတာအဖွဲ့၃ဖွဲ့ရှိတယ်အဲ့ဒီအဖွဲ့တွေလည်းကျွန်တော်တို့ပြန်လုပ်ဖို့ရှိတယ်နောက်ဟိုတချို့နိုင်ငံရေးနဲ့ပတ်သက်တဲ့ဟာလေးဆိုပြောထားတာရှိတယ်အဲ့ဒါလည်းကျွန်တော်တို့ပြန်လုပ်ဖို့ရှိပါတယ်
ပြီးခဲ့တဲ့မြန်မာနိုင်ငံတည်းနေ့ကလည်းအချင်းသား9000ကျော်ကို တမသားကလူငင်းချမ်းသာခွင့်ပေးခဲ့တာကြောင့်ဒီတစ်ချိန်ဟာဧပြီလအတွင်းဒုတိယအကြိမ်မှာဖြစ်ပါတယ်မကြာခင်မှာတတိယအကြိမ်လူငင်းချမ်းသာခွင့်ထပ်ပေးဖို့ရှိတယ်လို့လည်းဥဇော်တီကပြောပါတယ်တမသားရဲ့လူငင်းချမ်းသာခွင့်ကုစလုံးမှာမူရင်းစေးနဲ့ထောင်ချခင်ထားရသူတွေအများစုပါဝင်တာဖြစ်ပါတယ်နှစ်ဆက်တည်းနေ့ကလူငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား2ဦးသာပါဝင်ပြီးဒီကနေ့လူငင်းတဲမှာတော့နိုင်ငံရေးအကျဉ်းသား3ဦးပါဝင်ပါတယ်ဒီ3ဦးထဲမှာပြီးခဲ့တဲ့ဒီဇင်ဘာလကကချင်ပြည်နယ်အတွင်းဒုက္ခသည်အရေးဥဆောင်ဆန္ဒပြခဲ့ကြတဲ့ကိုလွန်ဆောင်နဲ့ကိုစော်ကျတို့နှစ်ဦးလည်းပါဝင်ပါတယ်တမသားရဲ့လူငင်းချမ်းသာခွင့်နဲ့တလအတွင်းအကျဉ်းသား1000ခွဲကျော်လူငင်းခွင့်ရတဲ့အထဲမှာနိုင်ငံရေးအကျဉ်းသားကတော့စေကနဲ့တော့ပါဝင်မှုရှိတယ်ပေါ့နိုင်ငံရေးအကျဉ်းသားဟောင်းတွေနဲ့နိုင်ငံရေးအကျဉ်းသားတွေကိုကူညီပေးနေသူတွေကဝေဖန်နေကြတာပါတတိယအကျဉ်းလူငင်းချမ်းသာခွင့်ထဲမှာတော့နိုင်ငံရေးအကျဉ်းသားတွေအကုန်လုံးလွတ်မြောက်လာဖို့မျှော်လင့်တယ်လို့နိုင်ငံရေးအကျဉ်းသားကူညီဆောင်ရေးအသင်း ABBB ကကိုအောင်မျိုးကျော်ကအခုလိုပြောပါတယ
်ဟိုအခုကတိုင်းပြည်နယ်ခုနှစ်ခုပါလွတ်တာလေဟိုတတိယရခေါ်ကြလို့ရှိရင်တော့ကြံခဲ့တဲ့တိုင်းပြည်နယ်ကဟိုဒုတိယကိုလည်းလွတ်မယ်အဲပြီးတဲ့ခါကျတော့ဒီဟိုတောင်ဟာတိုင်းနာနဲ့နိုင်ငံအဖွဲ့အစည်းတို့ကတောင်ဟာရဲ့အကျဉ်းသားတွေရှိတယ်ပြီးတော့ကျတော့နိုင်ငံရေးရတည်တည်ဟာတဲ့လူတွေရှိတယ်ဒီလူတွေကိုလည်းအခုဟိုစီးကျစ်နေတယ်ပေါ့နော်ဒီနေ့ဒီလိုလေးကိုလည်းလွတ်ပေးမယ်ဆိုတော့တတိယအချိန်မှာတော့နေကျင်းသားတွေအကုန်လုံးပါလာဖို့ကျွန်တော်အနေနဲ့ပြောနေတယ်အကုန်လုံးကိုလည်းဆွေးနွေးပြီးလွတ်ပေးပါလို့လည်းပြောနေတယ်နိုင်ငံရေးကျင်းသားတွေကကျွန်တော်တို့ဒီဟိုတိုင်းပြည်ကိုပြည်သူတွေကိုဒုက္ခပေးနေသူတွေမဟုတ်ဘူးတိုင်းပြည်ပြည်သူတွေလည်းမကိုယုံကြည်ချက်ကိုတုံးလုံးလောက်ကန်ရင်းနဲ့ဟိုအနာဂတ်ဖွဲ့စည်းရေးနဲ့အပြည့်သဘောထားချင်းမတူတဲ့အခါမှာဖန်တီးဆင်းနေကြရသူတွေဖြစ်တယ်ရမို့ဒီလူတွေကိုအမြန်ဆုံးလွှတ်ပေးနိုင်မယ်လို့လည်းနောက်တစ်ချိန်မှာအားလုံးကိုချင်းချင်းပြီးပါလာနိုင်မယ်လို့လည်းနော်နေတယ်သူပြောပါတယ်နောက်ဆုံးလို့လည်
းမြန်မာနိုင်ငံမှာအချင်းတောင်နဲ့အချင်းသားမျှတမှုမရှိဘူးဆိုတဲ့ဝေဖန်ပြောဆိုမှုတွေရှိနေသလိုအချင်းတောင်တွင်ကြက်တဲမှုတွေကိုဖြေရှင်းမှုအတွက်အချင်းတောင်တွင်ပြည်ပင်ပြောင်းလဲမှုတွေလှုပ်သွားဖို့တိုက်တွန်းပြောဆိုမှုတွေလည်းရှိနေတာပါမြန်မာနိုင်ငံအချင်းဥစည်းဌာနဒုတိယညွှန်ကြားရေးမှူးဦးမင်းထွန်းဆိုကတော့နောက်ထပ်အချင်းတောင်တစ်ခုနဲ့အချုပ်တစ်ခုတိုးချဲ့ဆောင်ရွက်ဖို့ရှိနေကြောင်းပြောပါတယ်
အိုအဲ့ဒါမှာဆောင်နေတာမကွေးထောင်နဲ့တထုံထောင်ဆောင်နေတာပဲဗျနောက်တစ်ခုကတော့ဖားကန်အချုပ်ထောင်ဆောင်နေစေပါဗျအဲ့ဟာကိုပြောတာပါဗ
ျပြီးခဲ့တဲ့ရက်ပိုင်းကအချင်းတော်တချို့ကအချင်းသားတွေအနေနဲ့လူငင်းချင်းသာကွေးတဲ့မပါတဲ့အပေါ်စုပူစနားပြတာတွေရှိခဲ့တာပါတတိယအချင်းလူငင်းချင်းသာကွေးပြီးမဲ့အထဲမှာတော့အချင်းကြက်ခံနေရတဲ့တဲန်သားလက်နက်ကင်တွေလည်းလွတ်တင်လွတ်ထိုက်သူတွေလွတ်ပြီးမယ်လို့နိုင်ငံတော်သမ္မတရုံးပြောရေးဆိုခွင့်ရှိသူကပြောပါတယ်ခင်ဗျာ
သမရကအကျဉ်းသားတွေကိုဒီကနေ့မှလူငင်းချမ်းသာခွင့်ပေးလိုက်တာနဲ့ပတ်သက်ပြီးတော့ကိုကောင်းဆန်ဟိန်ရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ကချင်ပြည်နယ်ဘက်ကသတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ကချင်လူသားချင်းစာနာမှုကော်မတီ KHCC နဲ့အမျိုးသားပြည်နယ်တင့်မြတ်ရေးနဲ့ညီညာရေးကော်မတီ NRPC တို့တွဲဆုံပြီးတော့ကချင်ပြည်နယ်ကစစ်ပေးရှောင်နေနေရပြန်နိုင်ရေးအတွက်ဒီကနေ့မှဆွေးနွေးခဲ့ကြပါတယ်။တမတော်အနေနဲ့တိုင်းရင်းသားဒေသတွေမှာစစ်ရှင်လျှော့ပြီးတော့ညီညာရေးတည်ဆောက်မှသာစစ်ပေးရှောင်နေနေရအမြန်ပြန်နိုင်လိမ့်မယ်လို့လည်းကချင်ဖွဲ့ကပြောပါတယ်။ဒီအကြောင်းကတော့ VA မြန်မာပိုင်းသတင်းတော့ကိုထောင်ခန့်ကသတင်းပေးပို့ထားပါတယ်ဗျာ
။မြန်မာစစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်နေရစွက်ကထွက်ပြေးခဲ့ရတဲ့စစ်ပေးဒုက္ခသည်တွေဂွန်နိကာရှိရှိဘေကင်းလုံခြုံရေးနေရပြန်နိုင်ရေးပြည်စင်ဆောင်ရွက်တဲ့အနေနဲ့ကချင်လူသားချင်းစာနာမှုကော်မတီ KCC နဲ့အမျိုးသားပြည်လည်တင့်မြေရေးကော်မတီ NRPC တို့ဒီကနေ့မနက်ပိုင်းကနေပြည်တော်မှာတွေ့ဆုံခဲ့ကြတာပါဒီဆွေးနွေးတာနဲ့ပတ်သက်လို့အမျိုးသားပြည်လည်တင့်မြေရေးနဲ့ငြိမ်းချမ်းရေးကော်မတီ NRPC အဖွဲ့ဝင်ဦးထွန်းလုံးက
ဒီစီပေးဆောင်ဒီရဆောင်မှာရတဲ့ပြည်သူတွေအတွက်ဒီလူသားချင်းစာနာပရိုဂရမ်ကိုဆက်ရအောင်ဒီလူတွေပေးနိုင်ဖို့အတွက်ဒီဟန်ဆောင်ရွက်ပေးရရှိပါတယ်ဒီနေ့ဆွေးနွေးပွဲမှာဒါပြည်ပြည်ရဲ့အဲမှာဒီရဆောင်ပါတဲ့IDP နေနဲ့ဒီကောင်းတို့ရဲ့ကိုဒါဗိုလ်ဒိတ်ကရှိရှိနဲ့ဝေးကင်းလို့ဆိုတာပြန်လေဖြေစားနေတိုင်းနိုင်ဘူး IDP တဲ့ဘရော့လိုအပ်နေတဲ့လူသားနဲ့စာနာထုတ်ထားတဲ့ဥပဒေတွေပြနိုင်ဖို့ IDP စာနဲ့ဝေးကင်းနဲ့ကိုပြေးစားလို့ဒီလိုချင်းချင်းမှာဖြစ်ပါတယ် IDP အရေးကြီးတာလည်းဒီနေ့တိုင်းပြဆင်မှာဒါမဖြစ်နေဘူးသူသားပြေးဖြေစားရမယ်ဆောင်ရွက်ပေးရမယ်လုပ်ငန်းပြေးစားဖြစ်ခဲ့ဆိုတာအားလုံးနဲ့အတိအကျဖြစ်ပါတယ်ကျွန်တော်တို့ရဲ့ PR ဒီကောင်းတို့ရဲ့လူတော်ပြေဆုံးနေရမှာဒီလူဒီမှုတီဆောင်ဖို့အတွက်နိုင်ငံမှာဒီထောက်ချင်းနိုင်ငံ IDP ရေးနေရာတဲ့လုပ်ငန်းတွေကိုစနစ်တကျဆောင်ရွက်နိုင်ဖို့ဒီ NRPC ကဆောင်ရွက်ခဲ့တာဖြစ်ပါတယ
်စစ်ပေးဆောင် IDP တွေနေရပြန်ပို့နိုင်မှုမှာတမတော်အနေနဲ့တိုင်းသားဒေသတွေမှာဆွေးရှင်လျှော့ချပြီးငြိမ်းချမ်းရေးတည်ဆောက်ဖို့လိုအပ်တယ်လို့ကချင်လူသားချင်းစာနာမှုကော်မတီဥက္ကဋ္ဌဒေါက်တာကလန်းဆွန်ဆန်ကပြောပါတယ်
အဲ့ဒီပြည်ကြီးကပြန်ပြီးကိစ္စကစီးရဲနဲ့အဆုံးဆက်နေတဲ့အတွက်ကြောင့်တမ်းတော်ကလည်းတိုင်းသားပေါ်မှာယုံကြည်စွာရှင်းအမြင်ရှင်းလို့ပဲတော့ပါတယ်။တိုင်းသားဒေသကလို့စစ်ရှင်ချော့ပြီး IDP နဲ့ယုံကြည်မှုရှိတဲ့အဖြစ်ဒီကိစ္စကမ်းရှိတော့ကြည့်ရတဲ့စံဒီဆောင်ချင်းကိုထူထောင်မှဆုံးပါ၍ငင်းချမ်းတွေငင်းချမ်းရေးပြီးဆုံးမှုငင်းချမ်းမှုဒီဆောင်ရေးအတွက်လုံဆောင်နေပါက IDP နဲ့တည်းရအခြေအနေတို့ကိုအခု
မြန်မာတက်မတော်ကလေးလတာတစ်ဖက်တည်းအပြည့်ရဲ့စေချောင်းကြီးညာခဲ့တဲ့2018ခုနှစ်ဒီဇင်ဘာနောက်ပိုင်းကစလို့ကချင်စစ်ဆောင်တွေနေရပြန်နိုင်ရေးအတွက်အစိုးရရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRBC နဲ့ကချင်လွတ်လပ်ရေးအဖွဲ့ KI ကိုကြားမှာဆွေးနွေးဓာတ်ကြီးစတင်ခဲ့တာပါဒီနှစ်အစောပိုင်းမှာတော့ဝိုင်းမော်မြို့နယ်နတ်ဆန်ရင်ကြီးရွာကစစ်ဆောင်မိသားစု20လောက်လူရည်တရာကျော်ဟာနေရပြန်လာကြပြီးမြောက်ပိုင်းတိုင်းစစ်ဌာနချုပ်ကမိုင်းရှင်းလင်းဓာတ်တွေအပါအဝင်လိုအပ်ဓာတ်တွေကူညီပေးခဲ့ပါတယ်ပြီးခဲ့တဲ့ဖေဖော်ဝါရီလတုန်းက KCC နဲ့ NRPC တာဝန်ရှိသူတွေတွေ့ဆုံပြီးနောက်ထပ်ဒုက္ခသည်တွေနေရပြန်နိုင်ရင်ဆွေးနွေးခဲ့ကြပါသေးတယ်မြန်မာတပ်မတော်နဲ့ KIA တို့ဟာ2017ခုနှစ်မှာတကြောပြန်တိုက်ပွဲဖြစ်လာတာအခုနှစ်ဆို9နှစ်ကျော်လာပါပြီတိုက်ပွဲကြောင့်မြကြီးနာမိုးကောင်ဗမော်တို့မှာစစ်ပေးဆောင်စကန်တွေဖွင့်လှစ်ထားပြီးစစ်ပေးဆောင်တရင်းကြော်တီခိုလုံနေရပါတယ်ခင်ဗျာ
ကချင်စစ်ပေးဆောင်တွေနေရပြန်နိုင်ဖို့အတွက်နေပြီးတော့မှဒီကနေ့ဆွေးနွေးခဲ့ကြတာနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းတော့ကိုထောင်းခန့်ပြောပြသွားတာဖြစ်ပါတယ်အမေရိကန်ယူကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုမကြာခင်မှာပြောပြဖို့ရှိပါတယ်အခုအရင်တော့လာမယ့်စနေညတိုက်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုအတည်ပြုခြင်းပါတယ်ခင်ဗျာ
ကြည့်ကြရဖြစ်ကြတဲ့နိုင်ငံတော်တိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မူကြီးမြောင်းလိုင်းတို့ဟာဒီအပိုင်းတွင်းမှာမြန်မာအင်ဒီဂျင်ကပ္ပအင်အားကြီးတရုတ်နိုင်ငံကိုတွားရောက်ခဲ့ကြပါတယ်။ဒီခီးစဉ်ကနေမြန်မာနိုင်ငံအတွက်ဘလို့အကျိုးရှိနိုင်ပါသလဲ။တရုတ်မြန်မာဆက်ဆံရေးကဘယ်လမ်းကြောင်းကိုဦးတည်နေသလဲ။စနေနေ့ညတိုင်းလေလိုင်းစီစဉ်မှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမင်းမြန်လိုတဲ့သောတာရှင်တွေအနေနဲ့ VOA ကိုကို့တယ်လီဖုန်းနံပါတ်တွေပေးပို့ထားမယ်ဆိုရင်တော့တိုင်းလေလိုင်းစီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူသွားမှာဖြစ်ပါတယ်။ဒါမှမဟုတ်ကို့အမြင်ကို့မိကုံကိုစာနဲ့ဖြစ်စေအသံပိုင်းနဲ့ဖြစ်စေကြိုတင်ပေးပို့နိုင်သလို Facebook စာမျက်နှာပေါ်မှာလည်းရေးသားထားနိုင်ပါတယ်။ VOA မြန်မာပိုင်းဖုန်းနံပါတ်ကတော့1-232-382-999လေးဖြစ်ပြီးတော့ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းမဲ့သောတာရှင်တွေကိုကြိုဆိုပါရစေ။
သောရရှင်နေနေကျွန်တော်တို့ရဲ့ diet လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ကိုထပ်မံဖိတ်ခေါ်ကြပါတယ် VOA မြန်မာပိုင်းကနေတောက်ချာနေတဲ့သတင်းတွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုတော့2020 American သမ္မတရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါတယ်2020 American သမ္မတရွေးကောက်ပွဲမှာဝင်ရောက်ယှဉ်ပြိုင်မဲ့အကြောင်းဒုသမ္မတဟောင်း Joe Biden ကခြေသပရင်းနေ့မှာထည့်ဝင်ကြေညာလိုက်ပါတယ် Democrat Party ဘက်ကဝင်ရောက်ယှဉ်ပြိုင်မဲ့သမ္မတကိုယ်စားလှယ်လောင်း20ရှိတဲ့အထက်လူမှုစစ်တမ်းတွေအရ Biden ဟာထိတ်ဆုံးမှရှိနေပါတယ်ဒါပေမဲ့အရင်ကသမ္မတရွေးကောက်ပွဲနှစ်ချိန်ဝင်ရောက်ခဲ့ပြီးမအောင်မမြင်ဖြစ်ခဲ့တာအသက်ကြီးလွန်နေတာအပြင်သူရဲ့ policy တွေအပေါ်မေးခွန်းထုတ်စရာတွေရှိနေတာကြောင့်သူ့အနေနဲ့လူငယ်မဲဆန္ဒရှင်တွေနဲ့မတူညီတဲ့လူမျိုးစုနောက်ခံတွေနဲ့နိုင်ငံရေးယူဆတွေပုံမပေါဝင်လာနေတဲ့ Democratic Party အတွင်းလုံလောက်တဲ့ထောက်ခံမှုရနိုင်ပါမလားဆိုတဲ့အစိုးရမှုတွေလည်းရှိနေပါတယ်ဒီကြောင့်ကတော့ VOA သတင်းတော့ဂျင်မလုံးသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးမှာဖြစ်ပါတယ်ဗျာ
We are in the battle for the soul of this nation.
တိုင်းပြည်ရှင်သန်နေထိုင်ရေးအတွက်ကျွန်တော်တို့တိုက်ပွဲဝင်နေတာပါ။အ
ဲ့ဒီလိုအွန်လိုင်းကနေဗီဒီယိုနဲ့ကြေညာပြီး2020သမ္မတရွေးကောက်ပွဲကိုခြေစုံပြစ်ဝင်ရောက်လာတဲ့ဒုသမ္မတဂျိုးဘိုင်ဒန်ဟာသမ္မတဒေါ်နယ်ထရန့်ကိုလည်းတိုက်ခိုက်ပြောကြားခဲ့ပါတယ်
။ But if we give Donald Trump 8 years in the White House, he will forever and fundamentally
ဒေါ်နယ်ထရန့်ကိုအင်ဂျီတော်မှာရှင်းလင်းနေဝင်ပေးလိုက်ရင်ကျွန်တော်တို့တိုင်းပြည်ရဲ့ပုံမှန်သဏ္ဍာန်နဲ့ကျွန်တော်တို့ဘယ်လိုလူဖြစ်တယ်ဆိုတာတွေလုံးဝပြောင်းလဲသွားနိုင်တာကြောင့်ဒါကိုကျွန်တော်ဘေးကနေဒီတိုင်းရက်ကြည့်မနေနိုင်ပါဘူ
းသမ္မတထရမ့်အကြီးအကျယ်ဝေဖန်ခံနေရတဲ့ဗာဂျီးနီးယားပြည်နယ်ရှာလော့ဗဲလ်မှာ2018ခုနှစ်ကဖြစ်သွားတဲ့လူပြူကြီးစိုးရေးဝါဒီတွေနဲ့အဲ့ဒါကိုစန့်ကျင်သူတွေအကြမ်းဖက်မှုတွေဖြစ်ပေါ်ခဲ့တဲ့ကိစ္စကိုဘိုင်ဒန်ကသူ့ဗီဒီယိုထဲမှာအလေးပေးပြောဆိုထားပါတယ်အဲ့ဒီဖြစ်စဉ်အတွင်းနှစ်ဖက်စလုံးမှာလူတော်လူကောင်းတွေပါဝင်ခဲ့ကြောင်းသမ္မတထရမ့်ကပြောခဲ့တာပါပြီးခဲ့တဲ့လကဝါရှင်တန်ဒီစီမှာကျင်းပတဲ့အခမ်းအနားတစ်ခုအတွင်းသူ့အနေနဲ့ရွေးကောက်ပွဲမှာဝင်ပြိုင်ဖို့မိသားသမားများအဖွဲ့ကဘိုင်ဒန်ကိုတိုက်တွန်းခဲ့ကြပါတယ်။သုံးချိန်မြောက်သမ္မတလောင်းအဖြစ်ရှင်ပြိုင်နာမှာတော့ ဘိုင်ဒန်ဟာအများစုကထောက်ခံတဲ့သူအဖြစ်ဝင်လာခြင်းဖြစ်တယ်လို့သူတေသီဂျင်ကက်စလာကပြောပါတယ
် He's a front runner he's not a super strong front runner the way Hillary Clinton was where it felt like
သူကရှေ့ဆုံးမှာရှိနေပါတယ်သူက Hillary Clinton လို့အစကတည်းကရှေ့ကနေတိတိတသာဦးဆောင်နေတာမျိုးတော့မဟုတ်ပါဘူးဒါပေမဲ့သူကရှေ့ကနေထိုက်တန်စွာဦးဆောင်နေတယ်လို့ကျွန်တော်ထင်တယ်လူလူကြမှာသူ့ကိုတကယ်နှစ်သက်ထောက်ခံသူတွေရှိနေတယ်လို့ဒေါ်နယ်ထရမ့်ကအနိုင်ရလိမ့်မယ်လို့ယူဆနေကြပါတယ်
။လူငယ်အများစုပါဝင်ပြီးမတူညီတဲ့လူမျိုးစုနဲ့နိုင်ငံရေးအယူအဆရှိသူမဲဆန္ဒရှင်အများစုရဲ့ထောက်ခံမှုရနိုင်ဖို့ကြိုးစားနေကြတဲ့အမျိုးသမီးနဲ့လူနည်းစုတွေပါဝင်တဲ့များပြားလာတဲ့ဒီမိုကရက်သမ္မတလောင်းတွေနဲ့ဘိုင်ဒန်ရင်ဆိုင်ရမှာလို့သူတေသီမက်ဒက်လက်ကပြောပါတယ်
။ Field is so sprawling and it's such an interesting and dynamic
field. ကျေးမဲ့ကွင်းကခြေပြန်လွန်နေပြီးဥမွေလင်းလင်းပြောရမယ်ဆိုတော့အနိုင်ရနိုင်လောက်တဲ့အားကောင်းတဲ့ကုစည်လောင်းတွေပါနေတာလည်းတွေ့ပါတယ်
။လူတွေကိုထိတွေ့ဆက်ဆံတဲ့သူ့ရဲ့အမှုအကျင့်ကြောင့်အမျိုးသမီးတွေဘက်ကလိန်ပိုင်းဆိုင်ရာမဖွဲ့မရဆက်ဆံတယ်ဆိုတော့ဝေဖန်မှုတွေလည်းမကြသေးခင်သတင်းပတ်တွေအတွင်းဂျိုးဘိုင်ဒန်ရင်ဆိုင်ခဲ့ရပါတယ်။ဒီမိုကရက်အများအပြားကတော့ဂျိုးဘိုင်ဒန်ဟာအလဲအလဝါဒီသမားလို့ရှုမြင်ကြပြီးသမရဘာရကိုဘာမလည်းအောင်မှာဒုသမရအဖြစ်တာဝန်ထမ်းဆောင်ခဲ့မှုတဲ့အတွေ့အကြုံကတိုးတက်တဲ့အယူဆရှိသူတွေရဲ့ထောက်ခံမှုကိုရစေနိုင်မယ်လို့ယူဆနေကြပါတယ်
။ Oh everybody ask you know what kind of democrat I'm an Obama Biden democrat man.
သူကခင်ဗျားဘယ်လိုဒီမိုကရက်မျိုးလဲလို့မေးကြလို့ရှိပါတယ်။ကျွန်တော်ဟာ Obama Biden democrat ပါဒီအတွက်လည်းကျွန်တော်ဂုဏ်ယူပါတယ
်။ရှေ့ကပြင်းနေတဲ့ကိုယ်စားလှယ်လောင်းတူအနေနဲ့ဘိုင်ဒန်ဟာတိုက်ခိုက်မှုတွေခံရနိုင်တယ်လို့သူတေသီဂျင်ကက်စလာကပြောပါတယ
်။ He will immediately face a lot of attacks because he is the candidate that people feel like other candidates feel like I need
to. ကြောက်ကူစရလောင်းတွေကလည်းသူ့ကိုငါတို့တိုက်ခိုက်ရမယ်ဆိုတဲ့အယူအဆနဲ့ဝိုင်းတိုက်ခိုက်တာကိုခံရမှာတော့သိကြပါတယ
်။တမရထွန်းကလည်း Twitter လူမှုကွန်ရက်ကတစ်ဆင့် Sleepy Joe လို့သူ့ကိုတင်စားခေါ်ဆိုပြီးဘိုင်ဒန်ရွေးကောက်ပွဲဝင်ပြိုင်မှာကိုကြိုဆိုလိုက်ပါတယ်။အသက်86နှစ်ရှိပြီဖြစ်တဲ့ဘိုင်ဒန်ကလာမယ့်နှစ်ရွေးကောက်ပွဲမှာသမနာထွန်းကိုဖြုတ်ချနိုင်သူဟာသူသာဖြစ်တယ်ဆိုတဲ့ဗျူဟာကိုချမှတ်ဆောင်ရွက်နေပုံရကြောင်းလိလာသူတွေကသုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝန်းနိုင်ပြောပြသွားတာဖြစ်ပါတယ် VOA မြန်မာဘိုင်းကနေတောက်ချနေညနေခင်းသတင်းတွေကို line to meter 16 နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေရပါကျွန်တော်တို့အခုအတန်လွင့်ပြီးပြီးချင်းမှာပဲ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် Asia Set ဂျိုလူနဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ခင်ဗျာခုတော့သတင်းချင်းချုပ်ကိုကိုအောင်လွင်ကတက်လက်ချင်ညာပြီးမှဖြစ်ပါတယ်ခင်ဗျာ
ဆန်ကလုံးမွန်နန်ကနေတာမနေ့နောက်မိုက်မှာပဲမိုဇမ်ဘစ်နိုင်ငံမြောက်ပိုင်းကိုဝင်ရောက်တက်ခတ်ပါတယ်မွန်နန်တန်သိမယ်လို့ခမန့်ထားတဲ့ဒေသကလူပေါင်း3000လောက်ကိုတော့ကြိုတင်ပြီးတော့ဘေးလွတ်ရာပြောင်းရွှေ့ပေးထားတဲ့အကြောင်းလဲအရေးပေါ်ကိစ္စရေးတာဝန်ရှိသူတွေကပြောဆိုခဲ့ကြတာပါအထက်ကဘုံခွက်တက်ခတ်မှုတွေကြောင့်လူပေါင်းရာနဲ့ချီသေဆုံးခဲ့ရတဲ့တရီလင်္ကာနိုင်ငံမှာအစ္စလမ်ဘာသာဝင်တွေတောက်ချန်တဲ့ဝှက်ပြွက်တွေနိုင်ငံတော်ကပလီနီနာမှာလုံခြုံရေးထောင်နဲ့ချီချထားပါတယ်မွတ်စလင်ဆွေရောက်တဲ့တက်ခိုင်မှုကိုလက်တုံပြန်မှာဆိုးရိမ်နေကြောင်းဒီနေ့တောက်ချန်တဲ့ဝှက်ပြွက်ပွဲကိုမတက်တဲ့မွတ်စလင်တွေလည်းတော်တော်များရှိခဲ့တာပါမြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်ကရုရှားနိုင်ငံဗလာဒီဗော့စတော့မြို့မှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့တွေ့ဆုံပြီးတဲ့နောက်ဒီနေ့ခီးစဉ်ကိုအဆုံးသတ်ပြီးမြောက်ကိုရီးယားကိုပြန်သွားပါတယ်မပြန်ခင်အစောပိုင်းတွင်မှာတော့စစ်တွင်းကြာဆုံးသူတွေရဲ့အထိတ်မှတ်နေရာကိုတွားရောက်ပြီးတော့လည်းလွမ်းသူပန်းဝေးချခဲ့တာပါ2016ခုနှစ်တုန်းကမြောက်ကိုရီးယားမှာဖမ်းဆီးခံခဲ့ရပြီးနောက်တနည်းကြော်ကြာထိမ့်သိမ်းခံခဲ့ရတဲ့ကောလိပ်ကျောင်းသားအော်တိုဝမ်ဘီယာကိုစိတ်ကူးသားစရိတ်ဖြင့်မြောက်ကိုရီးယားကအမေရိကန်ဒေါ်လာ2,000တောင်းခံခဲ့တဲ့အကြောင်းဝါရှင်တန်ပို့သတင်းစာကဖော်ပြလိုက်ပါတယ်။ဒါဒီလေမင်းမျိုးနေချင်းအမေရိကန်ကိုပြန်ပို့ပေးဖို့စီစဉ်ရမှာလွှတ်ပြောင်းလက်ခံမှုအဓိကတာဝန်ယူခဲ့ရတဲ့အမေရိကန်အရာရှိကစိတ်ကူးသားစရိတ်ဒေါ်လာ2,000ပေးဖို့သမ္မတထရန့်ရဲ့ညွှန်ကြားချက်အရလက်မှတ်ထိုးသဘောတူခဲ့တာဖြစ်ကြောင်းလည်းနှိစက်သူတွေကိုကူကားပြီးတော့သတင်းကဖော်ပြထားတာပါ။နောက်ပိုင်းအမေရိကန်မှာတည်သွားတဲ့ဝမ်ဘီယာအတွက်ကျန်းမာရေးစည်းကိုတော့အမေရိကန်ဗန်နိုင်းဝန်ကြီးဌာနထံတောင်းခံတယ်လို့ဆိုပေမဲ့ပြည်မပြည်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး
။တရင်းချင်းရောက်ကိုကိုအောင်လုံးချင်းညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လို့ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Cornelius Chandra ဖြစ်ပါတယ်။ VOA American အတန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိ line meter 16နဲ့25ရုပ်ကနေအတန်လွန့်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.
From Washington, this